အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမြို့ကသမရရမ်နာသ်ကိုဗင်းရဲ့အိမ်တော်ဝင်းတွင်ဝန်ထမ်းအရာတစ်ခုမှနေထိုင်တဲ့ရေသန့်ဝန်ထမ်းတစ်ယောက်ရဲ့မိသားစုဝင်တစ်ဦးစီမှာကိုဗစ် -19 ရောဂါကူးစက်နေတာကိုတွေ့ရှိရတဲ့အတွက်အင်္ဂါနေ့ကသမရအိမ်တော်အရာဝင်းအတွင်းနေထိုင်သူ900လောက်ကိုတိကျခွဲထားလိုက်ရပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့သမရကိုဗင်းနဲ့သူ့ကိုစောင့်ရှောက်နေသူတွေကတော့အစ်စ်နိုင်ဝန်ထမ်းတွေနဲ့ထိတွေ့ဆက်ဆံတာမရှိလို့တိကျခွဲနေထိုင်သွားဖို့အစီအစဉ်မရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။သမရအိမ်တော်ဝင်းအတွင်းအလုသမားတွေနေတဲ့တိုက်ခန်းတရားကျော်ကဝန်ထမ်းတွေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ထားသလိုရေသတန်းတာကအလုလုပ်နေတဲ့အလုသမားနဲ့မိသားစုဝင်ခုနှစ်ဦးကိုလည်းတိကျခွဲစောင့်ကြည့် Quarantine Center ကိုပြောင်းရွှေ့ထားပါတယ်။ပါကစ္စတန်မှာတော့ဝန်ကြီးချုပ်အမရာခန် COVID-19 ရောဂါရှိမရှိစစ်ဆေးခံရဖို့ရှိပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းကသူတွေ့ဆုံခဲ့တဲ့ပရဟိတအဖွဲ့ကြီးတစ်ခုရဲ့အကြီးအကဲတဦးမှာရောဂါကူးစက်နေတာကိုသိရတဲ့အတွက်ဝန်ကြီးချုပ်ခန်ကအခုလိုစစ်ဆေးမှုခံယူရတာပါ။အာဖဂန်နစ္စတန်သမ္မတနိုင်ငံတော်မှာလည်းပြည်ရဲ့သတင်းဘက်ကပဲယောဂပုဂ္ဂိုလ်ဆက်သူအနည်းဆုံး20လောက်တွေ့ရတဲ့အတွက်အာဖဂန်သမ္မတအရှရပ်ဂါရီနဲ့သူစနီးတို့လည်းအစ်စ်ဆေးခံခဲ့ပေမဲ့ယောဂပိုးတွေ့ရှိခြင်းတော့မရှိပါဘူး။